မြမအစိုးရရဲ့မြစ်ဆုံရေကာရာစီမံကိန်းနဲ့ပတ်သက်ပြီးတော့ဗောလေကောင်းကျိုးဆိုးကျိုးတွေရှိတယ်လို့အဖက်ဖက်ကဝေဖန်တယ်နေကြားရပါတယ်ဟိုဆရာအမြင်ကဘယ်လိုရှိပါလဲခင်ဗ
ျမြစ်ဆုံရေကာရာနဲ့ပတ်သက်ပြီးတော့ဆရာအပါအဝင်ပေါ့စိုက်ရေးဆရာကြီးအထုပညာရှင်တွေကျောင်းသားလူငယ်ကြီးပြည်သူပြည်တရားတော်ပြောဆိုနေကြတာကရမ်းတုတ်ပြီးတော့ပြောနေကြဆိုနေကြတာမဟုတ်ဘူးပြည်ရင်းပြည်ပကနိုင်ငံတကာပညာရှင်တွေစစ်ပေါင်းများစွာလေလာသူတေနာပြုထားတဲ့ဇလန်းတွေစာအုပ်တွေအမြောက်များရှိအဲ့ဒါတွေကိုလေလာဖတ်ရှုပြီးတော့မှရေးကြတာဖြစ်တယ်နော်တရားမလို့ဟာဒါအရကားတက်တဲ့နော်ယောဂါထနေတာလို့ပြောလို့မဟုတ်ပါဘူးလို့ပထမဆုံးပြောချက်တို့ရှေမြောင်းတတမန်ကြီးကြီးဖောက်လုပ်တဲ့အတွက်စိုးစိုးကြီးကအများကြီးရှိပါတယ်တဘာဝပါဝင်ခြင်းတွေပျက်စီးတယ်ညချောင်း AI နေကောသွားတယ်ပျောက်သွားတယ်တွေ့နေရတယ်လက်တွေ့ရရှိတယ်မျက်စိအောင်မှမြင်နေရတယ်ဥမာဥပင်တွန်တေးဘက်မှာဝါဘလောက်တော့မြင့်ဆိုတာဒီနေ့ကနေ့အတွင်းမှာလည်းကောသွားပြီအခုလဲနဲ့ဆိုင်ကျဲနဲ့သွားနေကြရတယ်အဲ့ဒီလိုပဲတဲ့အညာမှာလည်းပဲသမုံတို့သမားတို့သူရဲ့မြစ်တွေဟာကောလာကြဒါလေးကိုလက်တွေ့မြင်တွေ့ရတဲ့ပြောတာပ
ါဟုတ်ကဲ့ကြအဲ့တော့ဒီမြစ်စုံစီမံကိန်းကြောင့်စီးပွားရေးလူမှုရေးနိုင်ငံရေးဘလို့အကျိုးဆက်တွေပေါ်လာနိုင်မယ်လို့ခံမှန်းပါတယ်ခင်ဗျာ
မြစ်စုံကြောင့်ဆရာတို့ပြောတဲ့ယူရချက်ကတရားရီမြစ်စုံကြီးကာတာလေးတဲ့တော်မှာအင်ပလန်ကြီးမားတဲ့အကြောင်းတရားတွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့တိုင်းပြည်နဲ့လူမျိုးကတောက်ွက်တာနဲ့ကိစ္စဖြစ်တယ်အခုတောင်မှဆရာတို့မန္တလေးမြို့မြို့ကြီးအချက်အချာ90ရာခိုင်နှုန်းတော့ဗမာစကားမပြောတတ်တဲ့ညနေစိမ့်နေရလူကြီးအုပ်ဆိုးမှုပြီးတော့ထားရတယ်အဲဒီစီးပွားရေးအချက်အချာနေရာတွေမှာဗမာဆိုင်ဘုတ်စာမရှိတော့ဆိုင်တိုင်းကုမ္ပဏီတိုင်းအင်္ဂလိပ်စာနဲ့တရုတ်စာဆိုင်ဘုတ်တွေယူရရှိကြတယ်မန္တလေးမုန်တီတို့ပြီးရှိဆိုင်တို့ဆိုတာမနေ့ကြီးလိုက်ရှာနေရတယ်။နေရာကမှအကျေဆိုင်နဲ့ဒီချက်ခေါ်ဆွဲဆိုင်ကြီးပဲဖြစ်ကုန်ကြ။ဒီလိုလူမှုရေးအရာနေချက်မှုတွေနဲ့စီးပွားရေးအရာနေချက်မှုတွေအားအင်မတန်ကြောက်ရွံ့ကောင်းတယ
်။ဆရာဆိုလိုချင်တာကဒီမြစ်ဆုံရေကာတာစီမံကိန်းကတရုတ်ကုမ္ပဏီတွေကတာဝန်ယူဆောက်လုပ်နေတော့ပြည်ကြီးကလာတဲ့တရုတ်တွေရဲ့လွှမ်းမိုးမှုဒါတွေရဲ့အကျိုးဆက်လို့ပြောချင်တာပါလားဆရာ
။ဟုတ်ပါရဲ့ခင်ဗျာ။ဒါဆရာတိုက်ရိုက်ကိုအဲ့လိုပဲဆိုချင်တာပါ။
အဲ့တော့ဆရာကြီးဟိုဒီမြစ်ဆုံရေကာတာစီမံကိန်းကိုတားမြစ်တဲ့အတန်တွေအခုတလောပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာတော့ဗောလေဟိုအဲ့ဒီကကြတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဟိုလွတ်လပ်တဲ့စုံစမ်းသုတေသနလုပ်မယ်အဖွဲ့မျိုးရောလိုအပ်ပါသလားဆရာဒီအချိန်မှာ
လိုအပ်ပါတယ်လိုအပ်ပါတယ်ဒီဆယ်ဆောက်ဖို့ကိစ္စတွေပို့ပဲလူမှုရေးအရာရည်ကြီးမှုရစီဝါရေးရနိုင်ငံရေးရဖြစ်လာမဲ့ impact တွေဘလောက်ကြီးမားရဲ့ဆိုတာကိုကြီးကြီးကြပ်ကြပ်သိဖို့အတွက်အမှန်တကယ်လွတ်လပ်တဲ့ပညာရှင်အဖွဲ့တွေကလေလာသုတေသနပြုဖို့အများကြီးကိုလိုအပ်နေပါတယ
်။ဒါပေမဲ့ဆရာကြီးအဲ့လိုအဖွဲ့မျိုးကိုလက်ရှိအစိုးရကရောခွင့်ပြုနိုင်ခြင်းဘယ်လောက်ရှိပါသလဲဆရာ
။ဆရာအနေနဲ့ကတော့ခွင့်ပြုနိုင်မယ်လို့မမြင်ပါဘူး။ဒေါ်လာ1ဘီလီယံကျော်ကျော်အခုခံပြီးတော့လှူထားပြီးပြီးသူတို့ရဲ့တည်တာဘယ်သူမှမရှိဘူးလို့ပြောနေတယ်ဆိုတော့နောက်ထပ်ဘယ်သူပြောပြောလည်းပဲရမယ်လို့မထင်ပါဘူး။
ဒီနေရာမှာပေါ့လေဟိုတလောကဆိုရင်ဟာအမှတ်1လျှက်စစ်စွမ်းအားဝန်ကြီးဦးစော်မင်းကအစိုးရအနေနဲ့ဒီမြစ်ဆုံရေကာတာစီမံကိန်းကိုနောက်မဆုတ်ဘူးဆက်လုပ်သွားပါမယ်လို့ပြောသွားခဲ့ပါတယ်အဲ့တော့အစိုးရဘက်မှာပေါ့နောက်မဆုတ်နိုင်ရတော့ဘလို့အခက်အခဲတွေရှိနေမယ်လို့ဆရာခံမှန်းမိပါတယ်ခင်ဗျအ
ဲ့ဒါကတော့ဆရာတို့အနေနဲ့မပြောနိုင်ဘူးနောက်ရှိပါရေးရဘလို့လောက်ရှိအောင်ခြေလုံးလက်လုံးနေဖြစ်သားတယ်ဆိုတာဆရာတို့အနေနဲ့မမြင်နိုင်မသိနိုင်ဘူးတို့တော့လေဒီအားကြီးဆက်လုပ်လို့ရှိရင်တော့အရာဝတီအားနောက်နှစ်အစိတ်တုံးရဒီမှာပျောက်ွယ်သွားနိုင်တယ်။အရာဝတီပျောက်ွယ်ပြီးလို့ရှိရင်ဗမာဆိုတဲ့လူမျိုးတွေနဲ့ဗမာနိုင်ငံဆိုပါပျောက်ွယ်သွားနိုင်တယ်။နောက်ဒါပြီးခဲ့တဲ့ဘက်ကဘိုင်ဝီကလီဂျာနယ်ထဲမှာရခိုင်ပြည်ကအမဒေါက်တာအေးမောင်ပြောသွားတဲ့စကားတစ်ခုရှိတယ်။နောက်သူကပြောလို့ရှိတော့ကျွန်တော်တို့ဟာတဲ့နိုင်ငံကြီးတစ်ခုရဲ့ပြတ်ထန်းတဲ့ပြည်နယ်လေးတစ်ခုမဖြစ်သွားဘူးလူပါရဲ့သတိပြုရှင်ရင်မှုအန္တရာယ်တွေဟာစီမံကိန်းကြီးရဲ့နောက်မှာရှိနေရဆိုတာသတိပြုဖို့လိုပါလေလို့တွတ်တော်လည်းမှာပြောသွားခဲ့တာပါ
အဲ့တော့ဟိုအပြာထန်းကန်ပြည်နယ်ဆိုတာကတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုပို့ပြီးတော့ခံလာရမယ်လို့ဆိုလိုချင်တာပါပါခင်ဗျာ
ဟုတ်ပါရဲ့ဟုတ်ပါရဲ့နိုင်ငံကြီးတစ်ခုရဲ့လက်အောက်ခံသဘောပေါ့နောက်အင်္ဂလိပ်လိုဗတ်ဆယ်စတိတ်လိုခေါ်မယ်လို့ဆရာကျင်တယ်အဲ့တော့လွတ်တော်ကိုယ်စားလှယ်ရောပြည်သူတွေရောပြောဆိုနေကြတဲ့အတန်းတွေကိုနားထောင်ပြီးတော့ဆောင်ရွက်မှလာတယ်ဒီမိုကရေစီအစိုးရအင်္ဂါနဲ့ညီညွတ်မယ်လို့ဆရာနောက်ဆုံးဒီကောက်ကြောပြောကျင်ပါတယ်ဆရာဦးစင်ဝင်းကိုကျေးဇူးတင်ပါတယ်ခင်ဗျာ